အာဆီယံဖွဲ့စည်းနေတဲ့အကြမ်းကိစ္စတစ်ခုတည်းကိုသာမူတည်ပြီးအဓိကထားဆွေးနွေးတဲ့ဖွဲ့စည်းမဟုတ်တဲ့အတွက်မြန်မာနိုင်ငံရေးကိစ္စတစ်ခုတည်းကိုပဲဇောင်းပိလှုပ်ဆောင်မှာမဟုတ်ဘူးလို့အလက်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကနိုင်ငံရေးမငြိမ်သက်မှုတွေဟာအမတန်ရှုပ်ထွေးနေနေတဲ့ဆိုတော့ကိုဝန်ခံရမှာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဌာနရဲ့အာဆီယံဆိုင်ရာညွှန်ကြားမှုချုပ်စစ်ထာတိုဆူရီယိုဒီပူထရိုကကြေညာပေးနေမှာပဲပြောကြားခဲ့ပါတယ်။ပထမနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေအများပြားကိုပို့ပြီးတော့တုံ့ပြန်ဆောင်ရွက်နိုင်တဲ့အဖွဲ့ကြီးဖြစ်လာဖို့အတွက်မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေနဲ့တော့အာဆီယံအဖွဲ့ကြီးနေနဲ့ရက်ဆိုင်မနေတဲ့မှာဘူးလို့လည်းသူကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာအဖွဲ့ကြီးအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ကြဖို့လည်းအာဆီယံနေနဲ့ဆက်ပြီးအားပေးသွားမှာဖြစ်ပြီးတော့တပြိုင်နက်တည်းမှာပဲလူသားချင်းစာနာမှုဆိုင်အကူအညီတွေကိုလည်းပေးသွားမယ်လို့အင်ဒိုနီးရှားအစိုးရရဲ့အာဆီယံဆိုင်ရာညွှန်ကြားမှုချုပ်ကပြောပါတယ်။မြန်မာနိုင်ငံကအရေးဟာရှုပ်ထွေးလွန်းတဲ့အတွက်သူတို့အချင်းချင်းကြားမှာပဲဖြည့်ရှင်းတတ်မှာလေလို့လည်းသူကအကြံပေးပါတယ်။